မင်္ဂလာပါရှင်အခုဒီ American ပြည်ထောင်စုကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA Editor ဦးကျော်စံတာနဲ့မေးမြန်းခန်းအစီအစဉ်ကိုတင်ဆက်မှာပါရှင်မင်္ဂလာပါအန်ကယ
်မင်္ဂလာပါမိုင်းရင
်ဟုတ်ကဲ့ဒီနေ့တော့ American မှာအခြေအနေတွေကအေးဆေးတွေ့ရတယ်နော်နောက်ပြီးတော့ဒီ George Floyd ရဲ့အခုအာသုဘအခမ်းအနားကျင်းပနေတဲ့ဒီ Houston မြို့မှာပေါ့နော်အဲ့ရဲ့အခြေအနေပတ်သက်ပြီးတော့အန်ကယ်ဘာတွေတွေ့ရသေးလဲရှင
်အေးဆေးတွေပါပဲမိုင်းရင်ပြောသလိုအာသုဘအခမ်းအနားဆိုတာလည်းအေးဆေးတည်ငြိမ်တဲ့ဘာသာရေးဆန္ဒအခမ်းအနားသာဖြစ်ပါတယ်။သေဆုံးသွားသူကိုနောက်ဆုံးဖိကိုလိုက်ပို့ရဖို့အတွက်သူတို့ဂုဏ်ပြုဆရာတွေပြောကြတယ်။အဲ့ဒီမှာတယောက်သူကတော့ပရိသတ် Church ထဲမှာ900လောက်သူတို့ကတော့ Private Ceremony လို့ခေါ်တာပါပဲ။ဒါပေမဲ့အပြင်မှာရှိနေတဲ့ပရိသတ်ကလည်းတော်တော်များများရှိရဆိုတော့သူရဲ့ရုပ်လောင်းကိုသူတို့မဲ့နေရာကိုဆက်ဆောင်တဲ့အခါတော့ဒီလူတွေပါစီတန်းလိုက်ပါလာရလိမ့်မယ်လို့ယူဆရပါတယ်။အဲ့ဒီမှာသူတို့ဂုဏ်ပြုဆရာပြောကြတဲ့အထက်မှာအရေးကြီးတဲ့ပုဂ္ဂိုလ်နောက်ကတော့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်နဲ့လူခွင့်ရေးဆိုရှယ်ရဲ့ခေါင်းဆောင်တူဖြစ်တဲ့ Reverend El Chapondo ဖြစ်ပါတယ်။ကျွန်တော်ကတက်ပုဂ္ဂိုလ်တွေကလည်းပဲဘာသာရေးအကြောင်းတွေသူ့ကိုချီးကျူးဂုဏ်ပြုတဲ့ top notch ပြုတဲ့စကားတွေပြောကြတဲ့ဓမ္မတေရစီဆိုကြပါတယ်။အကုန်လုံးအေးချမ်းမြေ့မှရှိနေပါတယ
်။အခုဒီ American ပြည်ထောင်စုမှာဖြစ်နေတဲ့ဒီလူမျိုးရေးခွဲခြားမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာဟို defend the bully ဆိုတဲ့ကြွေးကြော်တန်တွေပေါ့နော်တော်တော်လေးပြင်းထန်လာပါတွေ့ရပါတယ်ဒီရက်တက်ဖွဲ့တွေဒီပြုပြင်ပြောင်းလဲဆိုင်ရာအပိုင်းမှာလည်းဒီရက်တက်ဖွဲ့တွေအတွက် budget ကပြည်နယ်လိုက်ကပေးတာဆိုတော့အဲ့ defend the bully ဆိုတဲ့ဒီကြွေးကြော်တန်ဒီတောင်းဆိုချက်ပေါ်မှာအင်္ဂလိပ်လိုမြင်လဲရှင
် defend ဆိုတဲ့စကားကိုဗမာလိုတိုက်ရိုက်ပြန်ရင်တော့ fund လုပ်နေတာကိုမလုပ်နိုင်တော့ဆိုတော့ပတ်စံမပြည်နေတော့ပေါ့ပတ်စံပြည်နေကိုရက်လိုက်ဆိုတဲ့သဘောမျိုးဆဲပါတယ်ဒါပေမဲ့ဒီလောက်ထိဒီပြရအဖြစ်မပြင်းထန်ပါဘူးတကယ်လက်တွေ့တင်ပြနေတဲ့အစီအစဉ်တွေကတော့ရတဖွဲ့ကိုပေးနေတဲ့ budget ကိုပူပြီးထိရောက်အောင်ဘယ်လိုသုံးမလဲဆိုတဲ့သဘောကိုအများအပြားဥတည်နေတယ်လို့တွေ့ရပါတယ်သူကဘာလို့စီရင်ကြလဲဆိုလို့ရှိရင်ရတဖွဲ့မှာ police sign ဆိုတာလူစုတွေဖမ်းတာထိန်းတာသိမ်းတာအပြင်တခြားပညာရေးကိစ္စတခြားကိစ္စတွေပေါ့လေပြည်သူတွေအတွက်ပုံမလုံးချုံမှုရှိတဲ့တခြားကဏ္ဍတွေအတွက်ပါလွှဲပြောင်းသုံးဖို့နောက်ပြီးတော့လူမှုအဆိုင်ဝိုင်းအဲ့ဒီအဆိုင်ဝန်တွေကလူငယ်တွေလူတွေကိုလည်းပဲလုံခြုံရေးကိစ္စမှာပါဝင်ဆောင်ရွက်နိုင်အောင်ဘူမိပံ့ပိုးဖို့ပေါ့လေအဲ့ဒီ person နဲ့အဲ့ဒီသဘောမျိုးပြောတော့တာဖြစ်ပါတယ်တချို့က defend တချို့ကလည်းပဲ dismantle တချို့ကလည်းပဲ divert လုပ်မှာပေါ့တကယ်တော့တိတိကျကျပြောရင်တော့ fund လုပ်တယ်ဆိုတာ divert ပေါ့လေ through opinion budget ကိုနည်းနည်းတခြားနေရာတွေမှာဖြန့်သုံးမယ်ဆိုတဲ့အဓိပ္ပာယ်ကတော့ပိုပြီးတော့သက်ရောက်နေပါတယ်ဒါပေမဲ့တချို့မြို့နယ်တွေမှာတော့အဲ့ဒီ minor plus တို့မျိုးတွေကတော့တော်တော်လေးစီပြေပြီးတော့ဒါရဲတပ်ဖွဲ့ကိုပါသူတို့လုံအောင်ဖြတ်ပြီးတော့ပုံစံတစ်တမျိုးနဲ့မြတ်ပြည်သူလုံခြုံရေးကိုဖော်ဆောင်ဖို့ဆိုတာစဉ်းစားနေရလို့သိရပါတယ်ခင်ဗျာ
ဆိုတော့အငယ်အခုဒီဆန္ဒပြပွဲတွေပေါ့နော်ဒီ American သမိုင်းမှာလဲဟိုအပြင်းထန်ဆုံးလူထုဆန္ဒပြပွဲတွေအခြေအနေပေါ့နော်အဲ့ဒါလဲဖြစ်လာတယ်ဆိုတော့ခါကြတော့ဒီဆန္ဒပြပွဲတွေရဲ့နိုင်ငံရေးကြည့်ရပေါ့နော်ဘယ်လောက်ထိကြီးမလဲရှင
်နိုင်ငံရေးကြည့်ရကတော့ကြီးနိုင်ပါတယ်ဘာကြောင့်လဲဆိုတော့အရင်တုန်းကရေကောက်ပွဲတွေမှာထိတ်တန့်အငင်းပွားစရာရှင်းတန်းစရာအကြောင်းညာမဟုတ်ခဲ့တဲ့အကြောင်းညာတစ်ခုကအခုခါမှာထိတ်တန့်ရောက်လာပါတယ်အဲ့ဒါကတော့အစားရောင်ခွဲခြားမှုနဲ့တရားမျှတမှုမရှိတဲ့ကိစ္စသူတွေသနာပြုတဲ့စစ်တမ်းတွေအရလည်းပဲဒီကိစ္စဟာအရေးကြီးတဲ့ issue တစ်ခုဖြစ်လာပြီဆိုတော့ပြောနေရပါတယ်ဆိုတော့ဒါဟာအရေးကြီးတဲ့ကိစ္စတစ်ခုတော့ဖြစ်လာမှာပါဂျိုးဘိုက်ဒန်တို့ကိုလူမဲတွေရဲ့မဲဆန္ဒကပို့ပြီးတော့ပံ့ပိုးပေးလိမ့်မယ်သူတို့ကလူမဲတွေရဲ့မဲနဲ့ပို့ပြီးတော့အားသာလိမ့်မယ်လို့တချို့ကတွေ့ကြပါတယ်ဒါမဲ့ကျွန်တော်စဉ်းစားမိတာကဒေါ်နယ်ထရမ့်ကလည်းသူရဲ့အသံနဲ့စီးပွားရေးကိုခိုင်မာတောင်းပြအောင်လုပ်နိုင်တယ်ဆိုတော့ဟာနဲ့သူကအဓိကထားပြီးတော့ရှင်ပြိုင်နိုင်မယ်လို့ထင်ပါတယ
်။အခုဒီဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေရောဘယ်လိုဆက်ဖြစ်လာမလဲအင်ကယ်။အပြောင်းလဲတွေဖြစ်လာအောင်မလားအင်ကယ
်။ဆန္ဒပြပွဲတွေကတော့အချိန်နည်းနည်းရော့သွားမယ်လို့ထင်ပါတယ်။သူရဲ့ဗနာဆန္ဒအသုဘအခမ်းအနားပြီးသွားတဲ့အခါမှာဒါပေမဲ့လည်းဒီ issue ကတော့ဆက်လက်ပြီးတော့ရှိနေမှာပါ။ဒီဟာ1960မာတင်လူသာကင်းတို့ရဲ့ကဆိုရှယ်မှုနောက်ပိုင်းမှာဒီဆန္ဒပြပွဲတွေကလူထုပါဝင်မှုအများဆုံးဖြစ်တယ်နောက်ပြီးတော့ဖြူအမဲစသဖြင့်ပါလေအာရှလက်တီနိုအကုန်လုံးပါဝင်ရတဲ့လူထုခန္ဓာကြီးတွေလည်းဖြစ်ပါတယ်ဒီတက်ဆက်ပြည်နယ်မှာဗေဒါဆိုတဲ့မြို့တစ်ချိန်တုန်းကဆိုရင်ဒါ KKK အစွန်ရောက်လူဖြူတွေရဲ့အဖွဲ့ရဲ့တီဆိုတဲ့မြို့ဆိုရနာမည်ဆိုးခဲ့မြို့အဲ့ဒီမြို့မှာတမပဲဒီတစ်ချိန်မှာဒါဒန်တို့ခွင့်ရေးပေးဖို့ဆန္ဒပြဆွေးနွေးကြရတယ်ပေါ်ထွက်ခဲ့တယ်ဆိုတော့တော်တော်ကိုထိရောက်ပြောင်းလဲသွားတဲ့ကိစ္စလည်းဖြစ်ပါရဲ့
ဟုတ်ကဲ့အခုလို့ American ကအခြေအနေတွေကိုသုံးသပ်ပြောပြတဲ့အတွက်အကဲကိုအများကြီးကျေးဇူးတင်ပါတယ်ရှင်
ဝမ်းသာပါတယ်ခင်ဗျာကျေးဇူးတင်ပါတယ်